ထောင်အသီးသီးကနေပြီးတော့အကျဉ်းသားတွေကိုမနေ့ကလွှတ်ပေးလိုက်တာဟာမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူ604ယောက်စီရင်ကိုအတည်ယူပြီးတော့အခြေခံပြီးလွှတ်ပေးခဲ့တာဖြစ်တယ်လို့ပြည်ထောင်ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုကဒီကနေ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ကတော့အခုလိုအထင်ကရနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးတဲ့အပေါ်မျိုးသားပြန်လည်တင့်မြတ်ရေးအတွက်ခြိလှမ်းကောင်းဖြစ်တယ်လို့ရှုမြင်ပါတယ်။ဒါပေမဲ့လည်းသူတို့တင်ပြထားတဲ့စီရင်အရာဆိုရင်လွတ်မြောက်လာသူတွေဟာစီရင်ရဲ့တဝက်လောက်ပဲရှိသေးတယ်လို့အဖွဲ့ချုပ်ပြောခွင့်ရသူဦးအောင်ကျိုင်ကပြောပါတယ်။ကိုသားညုံကဆက်သွယ်မေးမြန်းထားတာပါ။
လွတ်လာတဲ့လူကျွန်တော်တို့စီလာပြီးသတင်းပို့တယ်လွတ်လာလူက230နဲ့8ယောက်ပဲရှိသေးတယ်။အကုန်ပဲ။ဘယ်သူတွေကြံလဲဆိုတာတော့ကျွန်တော်တို့ကဒီနေ့ဒီအဲ့တော့မစစ်ဆေးကြည့်မိသေးဘူး။ဘာလို့ဆိုတော့တဖို့ပဲလာနေလို့မလို့လေ။သူကလည်းဘယ်တော့ဘယ်တော့လွတ်တယ်ဆိုတာလဲသူကလည်းကြီးညာတာမဟုတ်တော့ကျွန်တော်တို့ကလည်းရောက်လာတဲ့လွတ်လာတဲ့လူတွေကကျွန်တော်တို့စီကိုသတင်းပို့တာပဲစုပြီးတော့ကျွန်တော်တို့ကစီရင်ကောက်နေရတာ
။ဟုတ်ကဲ့ပြည်ထောင်ဝန်ကြီးကတော့ပြောနေခင်ဗျာအခုလွတ်တဲ့စင်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စင်းကိုအခြေခံပြီးတော့သူတို့အတည်ယူပြီးတော့လွှတ်ပေးခဲ့တာဖြစ်တယ်လို့ပြောပါရယ်ခင်ဗျာ
။ကျွန်တော်တို့ကတော့အခုတည်းတည်းတော့ကျွန်တော်တို့လွတ်လာတဲ့လူဟာကျွန်တော်တို့ကြီးညာထားတဲ့စီရင်ရဲ့တဝက်တောင်မှမပြည့်သေးဘူးလို့ကျွန်တော်တို့ကလည်းပဲပြောရမယ
်။နောက်တစ်ခုကစီရင်နဲ့ပတ်သက်လို့ပါအခုစီရင်ကွာတဲ့ကိစ္စကရောအငယ်တို့ဘယ်လိုယူဆပါလဲ
။နိုင်ငံရေးပုံမှဆိုတော့တတ်မှတ်တဲ့ကိစ္စတွေမှာတောင်းတတော့ကိုမြင်မတူတာတွေရှိတယ်။ယူဆမတူဘဲနဲ့အလိုတာတွေရှိတယ်။အမှန်ဆိုတော့စက်ကွန်တစ်တူပါလို့ညာတို့ရှိတယ်။အဲ့ဒါကိုကျွန်တော်ကနိုင်ငံရေးသမားလို့ပဲတတ်မှတ်တယ်။စက်ကွန်တစ်တူပါဆိုတာကိုမတရားသိမ်းလို့ပါလို့ထောက်ခံနေအားပေးတယ်၊ကူညီတယ်ဆိုပြီးတော့နိုင်ငံရေးမှုလို့ပဲကျွန်တော်တို့ကအဲ့ဒါကိုသတ်မှတ်တယ်။သူယုံကြည်ကြရသူတော်လာနေတဲ့လူပေါ့အဲ့ဒါကိုသူကကူညီမိလို့ဆိုပြီးသူအဲ့လိုတော့ထဲတာ။အဲဒါပေမဲ့အဲ့ဒါကိုတချို့ကလည်းနိုင်ငံရေးပုံမှလူတချို့ကမသတ်မှတ်ဘူးလားမပြောရဘူး။ဒါတခုပေါ့ဗျာ။နောက်တစ်ခုကနောက်ပိုင်းမှာသူတချို့တိုင်းနေပြည်နယ်တွေကအဲ9ညဆိုတာကိုမသုံးတော့ပဲနဲ့905ဆိုပြီးတော့သူကအဲ့လိုနိုင်ငံတော်အကြီးအကျယ်ဖြစ်တာဖြစ်စီမှုလို့အဲ့တော့မငြိမ်းဘူးပြပြမှုလို့ရှာပြပြအောင်လုပ်မှာ905ခါဝေးလို့ပါတော့အဲ့ဒါတွေတက်ပြီးတော့လုပ်တယ်အဲ့ဒါကလည်းကျွန်တော်တို့ကတော့နိုင်ငံရေးပုံမှန်လို့ပဲကျွန်တော်တို့ကသတ်မှတ်တယ်ဘာလို့တချို့ပြည်နယ်တိုင်းတွေကနိုင်ငံရေးလှုပ်ရှားမှုဟိုလှုပ်ရှားမှုတွေလုပ်ပေမဲ့လို့အဲ့ဒါကိုအဲသူတို့ကဟိုနိုင်ငံရေးမှုလို့မတက်ဘူးနောက်မှဆိုတော့မတရားသိမ်းဟိုပေါ့မတရားအသိမ်းဖွဲ့မှုဆိုတော့ပုံမှန်6ဆိုတော့နောက်ပိုင်းမှာတော်တော်ခက်စားတယ်သူတို့ကအဲစာရွက်ဝေကြပါညာတခုအဲစာရွက်မိရဆိုရင်လည်းအဲစာရွက်ဟာအော်ကဘာဖွဲ့ညာဖွဲ့ကလေးတွေတတ်တာပေါ့ဗျာအဲ့ဒါကိုတို့ကမတရားသိမ်းဆိုတဲ့ပုံမှန်မျိုးလားလို့တတ်တယ်အဲ့ဒါကိုလည်းကျွန်တော်တို့ကနိုင်ငံကြီးပုံမှန်ပဲလို့မှတ်တယ်ဒါဆိုနိုင်ငံကြီးအူရက်တို့တို့အလိုပြောရဆိုတာကြီးညာတာဟုတ်အဲ့ဒါကိုဖန်ခါတာအဲ့ဒါမျိုးရှိတယ်ဗျာအဲ့ဒါမှတောင်းတဲ့တယောက်ဟိုအမြင်မတူတာတွေရှိတယ
်အခုမင်းကလွတ်တဲ့ထဲမှာတော့တကယ်အထင်ကြီးကကျောင်းသားကောင်းဆောင်တွေရောတန်ဃာတော်တွေရောနောက်တခြားတော်များလွတ်ကြပါလေခင်ဗျာအဲ့တော့အခုလွတ်လာတဲ့အခြေအနေနဲ့ပတ်သက်လို့အန်ဂေရီရဲ့သဘောထားကိုဘယ်လိုရှိလဲခင်ဗျာ
အခုကတော့ဗျာတကယ်ကိုအားရစရာကောင်းပါလေဝင်တာပါလေကျွန်တော်တို့လည်းပဲဒီမနေ့ကတော့တကယ်ဟိုကျောင်းသားကောင်းဆောင်တွေတိုင်းသားကောင်းဆောင်တွေအဲပြီးတော့ဆရာတော်တွေပေါ့ဗျာဟိုရေတော့ဟိုနှောင်းကောင်းတော့အောင်ဆုံးရတဲ့ဆရာတော်တွေအဲအကုန်လုံးဒီပါလူပေါ့ကျွန်တော်တို့တွေ့ရတယ်ပြန်ပြီးတော့တွေ့ရတယ်ဆရာတော်ဒါဟာအတော့ကိုကျွန်တော်တို့လည်းဝမ်းတာပါလေအတော့ကိုလည်းအားတက်စရာပါစီစီလူလူကလည်းဒီကိစ္စအတွက်ဝမ်းမြောက်ဝမ်းသာဖြစ်နေကြပါလေအဲ့ဒါတော့ကျွန်တော်အဲ့လိုပဲပြောချင်ပါတယ်ဘာလို့ဆိုဒါဟာမြို့သားပြန်လဲစိတ်မြတ်ရေးအတွက်အလုံးအားတက်စရာကောင်းတဲ့တကယ်ခြေလမ်းတစ်ခုပါပဲဒါဒီတိုင်းနဲ့ဆက်လက်ပြီးတော့ခြေလမ်းညီနိုင်ပြီးဆောင်ရွက်သွားကြမယ်ဆိုရင်ခြေလာလာကြီးကထားတဲ့ပို့ပြီးတော့ကောင်းလာဖို့ရှိတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါ